ရှိဝါယောင်တော်လန်ရေးနှစ်ပတ်လည်အခမ်းအနားတွေကျင်းပတဲ့အကြောင်းကိုတင်ဆက်လိုပါရစေ။လောင်စာဆီဈေးနှုန်းအဆမတန်မြင့်တက်သွားမှုကြောင့်2008ခုနှစ်စက်တင်ဘာလ18ရက်နေ့ကတန်ဃာရော်ရီဦးစီးပြီးငင်းရမ်းစွာစတင်ခဲ့တဲ့ရှိဝါယောင်တော်လန်ရေးနှစ်6နှစ်ပြည့်အခမ်းအနားကိုရန်ကုန်ကြည်မြင်နိုင်မြို့နယ်တွင်းမှာရှိတဲ့တာရုပရိယတ်ထိစာသင်တိုင်းမှာဒီကနေ့ကျင်းပခဲ့ကြပါရစေ။ရှိဝါယောင်တော်လန်ရေးဟာဖွဲ့စည်းပုံအခြေခံဥပဒေအမြန်ဆုံးရေးဆွဲပြီးစီးပြီးဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေမှာစတင်အကောင့်တွေဖော်နိုင်ဖို့တွန်းအားပေးခဲ့တဲ့လှုပ်ရှားမှုကြီးဖြစ်တယ်လို့ရွှေဝါယောင်တော်လန်ရေးမှဥဆောင်ပါဝင်ခဲ့တဲ့တန်ဃာတော်တွေကလည်းမိန်ကြပါတယ်ဒီအကြောင်းပြေဆုံးကိုကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ဝန်းလန်ကတင်ပြပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါမြန်မာနိုင်ငံရဲ့ခေတ်သစ်တမိုင်းမှာအကြီးမားဆုံးနိုင်ငံရေးလှုပ်ရှားမှုကြီးဖြစ်တဲ့ရှစ်လေးလုံးလူလူအောင်ကြွမှုအရေးတော်ပုံကြီးနောက်ပိုင်းအကြီးဆုံးနိုင်ငံရေးလှုပ်ရှားမှုတစ်ခုဖြစ်တဲ့ရွှေဝါယောင်တော်လန်ရေးခေါ်ရွှေဝါယောင်တန်ဃာတုလှုပ်ရှားမှုကြီးစတင်ခဲ့တာဒီကနေ့ဆို6နှစ်တင်းတင်းပြည့်ခဲ့ပြီဖြစ်ပါတယ်မြန်မာနိုင်ငံအတွင်းမှာလည်းမကဘဲကဘာကဘာအတိမတ်ပြူအာအသင့်သွားစေခဲ့တဲ့အဲ့ဒီရှိုဝါယောင်တော်လန်ရေးရဲ့နိုင်ငံရေးအကျိုးအမြတ်ကတော့အဲ့ဒီအချိန်ကတိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့စစ်ဆိုးရအနေနဲ့နိုင်ငံရေးအရပြုပြင်ပြောင်းလဲမှုတွေအများဆုံးလုပ်ဆောင်ဖို့တွန်းအားပေးလိုက်တာပဲဖြစ်တယ်လို့ရှိုဝါယောင်တော်လန်ရေးမှာဥဆောင်သူတူဦးဖြစ်ပါဝင်ခဲ့တဲ့ငွေကြရန်ကြောင်းတက်ကဦးစင်းဦးအက်ကဓမ္မကပြောပါတယ
်ပြန်ကြည့်တဲ့အခါတော့ဦးစင်းတို့ရှိုဝါယောင်တော်လန်ရေးကဘာလို့ဘာတွေအကျိုးရလဒ်ကဘာတွေဖြစ်ခဲ့သလိုချင်းဖွဲ့စည်းပုံအခြေခံဥပဒေကြီးကိုအရေးပေါ်ရေးဆွေးလဲရတယ်ပေါ့နော်အခုအထိုက်လေးရောက်လွတ်လပ်ခွင့်လေးတွေရလာတယ်ပွင့်လင်းလာတယ်လို့ဦးစင်းတို့ကအဲ့ဒီအကျိုးရလဒ်ကိုဦးစင်းတို့အဲ့လိုယူဆတာ။ဘာဖြစ်လို့လဲဆိုတဲ့အခါတော့ဦးစင်းတို့ဒီနှစ်ပေါင်းများစွာထဲမှာ80ကျော်ပြည့်နောက်ဆုံးလူထုတွေအုံကြွမှုကအများဆုံးနဲ့အကြီးမားဆုံးကအခု2000ကျော်ရှိုးအောင်ဒေါ်လာကြီးပဲလေ။အဲအဲကြောင့်ဦးစင်းတို့ဒီလိုဟာမျိုးတွေဖြစ်ပေါ်လာတာကနောက်ဆုံးရှိုးအောင်ကြောင်းလို့ဦးစင်းတို့ယူဆတာတယ်။ဦးစင်းတို့ပြင်ပြောင်းလဲဖို့မြင်လာတော့အခုဆိုလို့ရှိရင်ဥစားပေါ်တော့ဒီမိုကရေစီအပြည့်အဝမရရှိသေးဘူး၊လူခွင့်ရေးတွေအပြည့်အဝမရရှိသေးဘူး။ဒီလူငင်းချင်းကြီးတွေမရသေးဘူးပေါ့ဒါဒီဒါဒီဟာပြုကျင်ဖို့လို့လိုနေသေးတယ်ဦးစင်းတို့မြင်တယ
်ရှီလေးလုံးအရေးတော်ပုံအတွင်းရဟန်းရှင်လူចောင်းသားပြည်သူတွေထောင်နဲ့ချီအသက်ဆုံးရှုံးခဲ့ရသလောက်ရှဝါယောင်တော်လန်ရဲ့အတွင်းအသက်ဆုံးရှုံးမှုမကြီးမားပေမဲ့လည်းအများအပြားသိကျပျက်စီးခဲ့ရတာဖြစ်ပါတယ်ဒါပေမဲ့ဒီမိုကရေစီတိုက်ပွဲကိုဆက်လက်ဆင်နွှဲရအောင်မှာဖြစ်တယ်လို့88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကခေါင်းဆောင်တူဖြစ်သူကိုမင်းစရာကပြောပါတယ
်ဒီနေ့ဆိုရင်ကျွန်တော်တို့ဒီရှဝါယောင်တော်လန်ရဲ့6နှစ်ပြည့်ထိမှတ်ပေါ်ကျွန်တော်လာတယ်လာတဲ့ခါမှာကြွရောက်လာတဲ့တန်ဃာတော်ဒုတိယပြည်သူလူထုတွေတက်ကြွတဲ့စိတ်သက်တယ်ဘာလို့သူတို့ရဲ့ကြီးနူးနေတဲ့မျက်နှာတွေမြင်ရတဲ့ခါကျတော့ကျွန်တော်တို့တော်လန်ရေးလောက်ရကြိုးနှက်တယ်ပေါ့ဗျာနော်ဒါနံပါတ်1ချက်နော်နံပါတ်2ချက်ကဟုတ်ပြီကျွန်တော်တို့အခုချိန်မှာဒီမိုကရေစီအကူအပြောင်းကာလတို့ဖျက်ဆီးနေတယ်ကိုတော်လည်းပဲကျွန်တော်တို့ဟာဒီ2008ဖွဲ့စည်းပုံဆိုတဲ့နော်တနည်းအားဖြင့်ဒီမိုကရေစီအရေးခြုံထားတဲ့စစ်အုပ်ချုပ်ရေးကိုခိုင်မြဲအောင်လှုပ်ထားတဲ့ဒီ2008ဖွဲ့စည်းပုံပေါင်းထဲမှာပဲနေနေရသေးတယ်တနည်းအားဖြင့်ပြောချင်တာကကျွန်တော်ရှင်ဝါရောင်တော်လိုင်းကြီးကမပြီးသေးဘူးထို့တူပဲရှစ်လေးလုံးအရေးတော်ပုံတော်လိုင်းကြီးကလည်းမပြီးသေးဘူးဒါကြောင့်ကျွန်တော်နှလုံးသွင်းဖို့လိုတယ်အဲ့တော့ကျွန်တော်တို့စိတ်ပြေသွားရအောင်မယ်ဘာလို့သွားရမလဲဆိုတော့ကျွန်တော်မြန်မာနိုင်ငံရဲ့မဖြစ်မနေလိုအပ်နေတဲ့အမျိုးသားပြန်လဲတည်မြဲရေးကိုဘယ်လိုမြန်မာရအောင်လုပ်မလဲအမျိုးသားပြန်လဲတည်မြဲရေးမြန်မာရမှာပဲငြိမ်းချမ်းရေးမြန်မာရမှာငြိမ်းချမ်းရေးမြန်မာရမှာပဲကျွန်တော်တိုင်းပြည်ရဲ့ဒီမိုကရေစီရေးခိုင်မာမယ်ပြည်ထောင်စုစနစ်ကြီးပြည်ပြည်ပေါက်လာမယ်
ဒီကနေ့ဟာရှိုဝါယောင်တော်လန်ရေး6နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တယ်လို့ရှီလေးလုံးလူလူအောင်ကြွားမှုကြီးကိုစစ်တပ်ကအကြမ်းဖက်ဖြိုခွင်းပြီးအာဏာသိမ်းလိုက်တဲ့25နှစ်မြောက်နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်။ဒါကြောင့်အတိတ်ကဖျက်ဆီးခဲ့တဲ့နိုင်ငံရေးအတွေ့အကြုံတွေကိုသင်ခန်းစာယူပြီးအနာဂတ်မှာဘယ်လိုကောင်းမွန်အောင်လုပ်ဆောင်ကြမလဲဆိုတာဒီကနေ့အချိန်မှာပြန်ပြောင်းသုံးသပ်တဲ့လို့မြန်မာလူမှုဘဝဖွံ့ဖြိုးတိုးတက်ရေးကွန်ရက်အဖွဲ့ကညှိနှိုင်းဆောင်ရွက်ရေးမှူးဗိုလ်ကြီးဟောင်းနေမျိုးစင်ကပြောပါတယ်။
ဒီကတော့ဒီရွှေဝါရောင်ဖြစ်ဒီတော်လန်ရေးကြီးပေါ့တန်ဃာတုဥဆောင်ပြီးတော့ဆရာနာရှင်စနစ်ကိုဆန့်ကျင်တော်လန်ခဲ့တဲ့ရက်6နှစ်ပြည့်တဲ့အထိမ်းအမှတ်လည်းဖြစ်တယ်လို့အခုဒီနေ့ဆိုလို့ရှိရင်နာဝတပြည်လဲပေါ့နာဘအစိုးရတမတော်ကနေပြီးတော့ဆရာနာသိမ်းခဲ့တဲ့25နှစ်ပြည့်အခမ်းအနားလည်းဖြစ်ပါတယ်အခုတက်ရောက်လာတဲ့စူးစီးညီညွတ်သောပုဂ္ဂိုလ်များရဲ့ရည်မှန်းချက်အရတော့ကျွန်တော်တို့တိုင်းနိုင်ငံရဲ့လက်ရှိဖြစ်နေတဲ့အခြေအနေတွေပေါ့ဗောနော်ဘလို့အခြေအနေတွေထိကျွန်တော်တို့နိုင်ငံသားတွေပိုင်ဆိုင်ရရှိနေပါပြီလဲတည်ငြိမ်တဲ့အနာဂတ်အလားအလာတွေအတွက်ကျွန်တော်တို့နိုင်ငံဥဆောင်တဲ့နိုင်ငံရေးသမားတွေတိုင်းသားအဖွဲ့အစည်းတွေတက်မတော်နဲ့လက်ရှိအသွင်ပြောင်းအစိုးရအဖွဲ့အစည်းလှုပ်ဆောင်ချက်တွေဘလောက်ထိထိရောက်နေပြီလဲဆိုတာကိုဝိုင်းဝန်းသုံးသပ်ပြီးတော့အထိမ်းအမှတ်ပြုကြတဲ့အခမ်းအနားဖြစ်ပါတယ
်88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကခေါင်းဆောင်တဦးဖြစ်သူကိုကိုကြီးကတော့ခိုင်မာတဲ့နိုင်ငံရေးစနစ်တစ်ခုရှိဖို့လိုအပ်တဲ့အကြောင်းထောက်ပြပြောဆိုပါတယ်
ဟိုနိုင်ငံတိုင်းမှာနိုင်ငံရေးတက်တနာစီးပွားရေးတက်တနာတွေဆိုတာရှိနေတာပဲဆိုတော့အဲ့ဒါတွေကိုဖြည့်ရှင်းနိုင်တဲ့နိုင်ငံရေးစနစ်ပေါ့ဆိုတော့ကဒီမိုကရေစီစနစ်သာတကယ်ထွန်းကားပြီးတော့တက်တနာတွေကိုဒီမိုကရေစီနီးကြနိုင်ငံရေးနီးလန်းတကြဖြည့်ရှင်းနိုင်မယ်ဆိုရင်ဒီလိုမျိုးအာဏာသိမ်းမှုတွေတွေးရတန်ယိုတွေဖြစ်เสียအကြောင်းမရှိဘူးအဲ့တော့ကျွန်တော်တို့ကကျွန်တော်တို့နိုင်ငံမှာနိုင်ငံရေးအခြေခံကောင်းတွေကိုခိုင်ခိုင်မာမာချဖို့လိုတယ်အဲ့တော့ဒီဒီမိုကရေစီရေးလူခွင့်ရေးဆိုတာဟာဒါအထူးအဆန်းစကားလုံးတွေမဟုတ်ဘူးလက်တွေ့ကျင့်သုံးလို့ရတယ်ကျွန်တော်တို့လွတ်လပ်ရေး ရပြီးကစားကာလာတုန်းကလည်းကျွန်တော်နိုင်ငံမှာရှိထားပြီးသားဆိုတော့ဒီအခြေခံကောင်းတွေကိုပြန်ဖော်ထုတ်ဖို့နဲ့ခိုင်ခိုင်မာမာချမှတ်နိုင်ဖို့လိုတယ်အဲ့ဒါလို့မှမဟုတ်ရင်ဒီနိုင်ငံဟာဒီလိုပဲဆန္ဒပြမှုတွေအလားအခုမှတိုင်းရင်းသားဒေသတွေမှာဆိုတော့လက်နက်ကိုင်တိုက်ပွဲတွေအဲ့ဓာရီနဲ့ပဲဒီအစိုးတန်တရားထဲမှာလဲနေပြီးတိုင်းပြည်ကဖုံမျိုးတိုးတက်ရေးလမ်းကြောင်းမှာမရောက်နိုင်ဘူး
မြန်မာနိုင်ငံဒီမိုကရေစီအရေးလှုပ်ရှားမှုအတွင်းအသက်ပေးသွားကြသူတွေရဲ့မိသားစုတွေအကျင့်ချခံခဲ့ရသူတွေနဲ့သူတို့မိသားစုတွေအပါအဝင်နှီးမျိုးစုံနဲ့ပိဆက်ခဲ့ရသူတွေရဲ့ဘဝဖွံ့ဖြိုးတိုးတက်ဖို့အစိုးရအနေနဲ့ကူညီထောက်ပံ့ပေးတဲ့နယ်လို့လဲကိုမင်းစီယာကပြောပါတယ်ပခုတ်ကူမြို့မှာငင်းချန်းစွာပတ်တာနေကုစနာကန်ဆောင်တပိတ်မောက်ကြတဲ့တန်ဃာတော်တွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိပ်ကွပ်ရာကအစပြုပြီးတခြားမြို့နယ်တွေမှာရှိတဲ့တန်ဃာတွေပါဆန္ဒပြကြရာကအရှဝါရောင်တော်လန်ရေးစတင်ဖြစ်ပေါ်ခဲ့တာပါအဲ့ဒီကလေးကမောက်ထားခဲ့တဲ့တပိတ်ဟာဒီကနေ့ထိအကျုံးဝင်ဆဲဖြစ်ပြီးကျူးလွန်ခဲ့တဲ့ပြည်မှုတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကတောင်းပန်မှသာတပိတ်လမ်းမယ်လို့ရှဝါရောင်တန်ဃာတော်တွေကတောင်းဆိုထားတာဖြစ်ပါတယ်ဒီကနေ့ကျင်းပတဲ့6နှစ်မြောက်ရှဝါရောင်တော်လန်ရေးနေ့နှစ်ပတ်လည်အခမ်းအနားဟာလဲ2009ခုနှစ်ကတန်ဃာတွေငြိမ်းချမ်းစွာချီတက်ဆန္ဒပြလမ်းလျှောက်ခဲ့ကြတော့ကလို့ပဲမိုးတွေတဲကြီးမဲကြီးရွာနေတဲ့ကြားမှာကျင်းပခဲ့ကြရတာဖြစ်ပါတယ်